Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့နေ့တည့်ရက်အစာဖြစ်ကြပါလိမ့်မယ်နော်။ VOA American တန်ရဲ့2019ခုနှစ်စက်တဘာလ27ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်မှာပါဗျာ
။ကျွန်တော်ကတော့ကျော်စင်လာပါ Hurricane Maria ကြောင့် Puerto Rico မှာလူပေါင်း3000ကျော်ဓာတ်အပြတ်တော့သွားတဲ့သတင်း။ Iran နိုင်ငံ nuclear လက်နက်အစီအစဉ်ချုပ်ချာရေးနိုင်ငံတကာသဘောတူညီချက်ကနှုတ်ထွက်မယ်မထွက်ဘူးဆိုတာသမ္မတ Donald Trump ဆုံးဖြတ်ပြီးပြီလို့ပြောကြလိုက်တဲ့သတင်း။ရခိုင်မြောက်ပိုင်းပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို American ဒုတိယသမ္မတ Mike Pence ကအပြင်းထန်ဆုတ်ချလိုက်ခြင်းစတဲ့နောက်ဆုံးရသတင်းတွေကိုမအင်ဂျင်နီယာနဲ့အတူကြီးညာမှာဖြစ်ပါရခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတကာရဲ့ညဉ့်ဉန်းရေးကိုထိခိုက်လာနိုင်နေတဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းဒေသကအရေးကိစ္စနဲ့ပတ်သက်ပြီးအ мян ဆုံးအရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်အနေနဲ့တိုက်တွန်းကြောင်းဒုသမရမိုက်ပန့်စ်ကပြောကြားပါတယ
် President Trump and I also call on the Security Council and the United Nations to take strong and swift action to bring this crisis to an end.
ဒီနေ့ဒီမကြခင်မှာဒီအကြောင်းတင်ပြသွားဖို့ရှိပါတယ်တခါဒုသမရာဖြစ်တဲ့ဥပန်တိယူကလည်းမကြခင်မှာပဲဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂညီလာခံမှာမိခွန်ပြောကြဖို့ရှိပါတယ်အဲ့ဒီမိခွန်ပြောကြနေတဲ့ချိန်မှာဆန္ဒပြပွဲတွေကိုတော့သတင်းယူနေတဲ့အကြောင်းတွေကိုဆက်ပြီးတင်ပြအောင်ပါပါတခါစစ်တွေမျိုးမှာဘာကြောင့်ဒီဒေသခံလူလူတွေကနေပြီးတော့ရေးတွေနဲ့ပြဿနာတက်ရတယ်လဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်အဲ့ဒီအကြောင်းတွေမတိုင်ခင်အခုရင်စွန်းတော့နောက်ဆုံးရနိုင်ငံတော်သတင်းတွေကိုဥကျော်စံသားနဲ့မန်အင်ဂျင်နိုင်တို့ပြောပြမှာပါ။အ
မေရိကန်ပြည်ထောင်စုအစိတ်ပိုင်းတစ်ခုဖြစ်တဲ့ပွာတိုရီကိုမှာနှစ်ပေါင်း80အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း3000ကျော်ဓာတ်အပြတ်တောက်သွားခဲ့ပါတယ်။တနာယီ185ကီလိုမီတာမိုင်အဖြစ်135မိုင်နှုန်းအထိတိုက်ခတ်ခဲ့တဲ့မာရီယာဟာရီကိန်းကြောင့်လူနေအိမ်တွေရာနဲ့ချီပျက်စီးပြီးရေကြီးမြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီမုန်တိုင်းကြောင့်ကရီဘီယံကျွန်းစုတစ်ဝိုက်လူအနည်းဆုံး9ဦးသေဆုံးခဲ့ပြီးဗိုလ်ထုနှင့်မနက်ကပေါ်တိုရီကိုကမ်းခြေကုန်းတွင်းကိုဝင်ရောက်လာခဲ့တဲ့အတွက်ရေတွေတက်လာပြီးလက်မတွေဟာမြစ်ပြင်တွေလိုဖြစ်သွားခဲ့ပါတယ်ပေါ်တိုရီကိုမှာအစေအပြောက်အထိခိုက်ရှိမရှိကိုတော့ချက်ချင်းမသိရသေးပါဘူးဒီဟာရီကိန်းမာရီယာရဲ့ဗဟိုဟာဗိုလ်ထုနှင့်နှောင်းပိုင်းမှာပေါ်တိုရီကိုမြောက်ဖက်ကမ်းလွန်ရေပြင်စီရောက်ရှိပြီးဒိုမင်နီကန်သမ္မတနိုင်ငံကိုဝင်ရောက်မယ်လို့မိုးလေဝသပညာရှင်များခန့်မှန်းထားကြပါတယ်မုန်တိုင်းအပြော့သွားသည့်တိုင်အန်ဒီယန်ရှိနေစေဖြစ်လိမ့်ဦးမယ်လို့လည်းဆိုထားရပါတယ်
။အီရန်နျူကလ িয়ার ထိန်းချုပ်ရေး2015နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်မနှုတ်ထွက်ဘူးဆိုတာနဲ့ပတ်သက်လို့သူ့အနေနဲ့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဘုနေ့ကပြောဆိုလိုက်ပါတယ်။သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုသူကထုတ်ဖော်ပြောဆိုဖို့ညှင်းဆိုခဲ့ပေမဲ့အီရန်ဟာအကြမ်းဖက်မှုသွေးထွက်တန်ရုံနဲ့စူပူမှုတို့ကိုအဓိကလှုံ့ဆော်နေတဲ့နာမည်ဆိုးရထားတဲ့စီးပွားရေးအရာချွတ်ချုံကျနေတဲ့နိုင်ငံအဖြစ်သူကပြစ်တင်ရှုံချခဲ့ပြီးတရက်အကြာမှာကုလသမဂ္ဂထွေထွေညီလာခံကြီးမှာအမေရိကန်နဲ့အီရန်တင်မာမှုဟာအများအာရုံစိုက်မှုကိုခံခဲ့ရပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂထွေထွေညီလာခံကြီးမှကမ္ဘာကောင်းဆောင်တွေကိုဗုဒ္ဓဘုနေ့ကအီရန်သမ္မတဟာဆန်ရူဟာနီကမိကွန်းပြောကြားခဲ့ရမှာအီရန်အနေနဲ့ဘသူ့ရဲ့ချင်းချောက်မှုကိုမှသိခံမှာမဟုတ်ကြောင်းနဲ့ထရန့်ရဲ့မကြေနပ်ချက်တွေအကြောင်းပြောကြားခဲ့တာတွေကိုလည်းသူ့အနေနဲ့ဂရုမစိုက်တဲ့အကြောင်းပြောကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ပြောကြားချက်တွေဟာအယုတ်ဆိုးအကြီးတန်းပြီးအတွေးအခေါ်ကင်းမဲ့ရာရောက်ကြောင်းရူဟာနီကပြောပါတယ်။အမေရိကန်ကောင်းဆောင်ကိုရင်ကျုံပြီးပြောကြားရမှာကမ္ဘာနိုင်ငံရေးလောကမှာရောက်လာကြတဲ့စိုးသွမ်းတဲ့လူသစ်တွေကြောင့်နျူကလ িয়ার သဘောတူညီမှုပြက်ပြယ်ခဲ့ပေမဲ့လေပြက်ပြယ်ပေမဲ့လေအီရန်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတော့ဘယ်တော့မှအဟန်တားဖြစ်မှာမဟုတ်ကြောင်းရူဟာနီကပြောကြားခဲ့ပါတယ်ရှင်
။ပြင်အား 9.1 ရဲ့ငလင်းကြောင့်လူပေါင်းအနည်းဆုံး225ဦးသေဆုံးပြီးဒါဇင်နဲ့ချီရဲ့အဆောက်အဦတွေပြိုပြတ်သွားပြီးတဲ့နောက်မက္ကဆီကိုစီးရီးမြို့တော်အနီးပြည်နယ်တွေကအပြိုအပျက်တွေကြားထဲမှာအသက်မဖြေပဲကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဗိုလ်ထုနေမှာရှာဖွေခဲ့ကြပါတယ်။အသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မဲ့အလားအလားကုန်ဆုံးသွားတဲ့အထိမက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဆက်လက်ကြိုးပမ်းသွားမယ်လို့ပြည်ထောင်စုဝန်ကြီးမန်ဂူအယ်အိုဆရီယိုချွန်ကဆိုပါတယ်။အင်္ဂါနေ့ကငလျင်လှုပ်ခတ်ပြီးမကြခင်မှာပဲရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအရသာတွေလည်းပါဝင်ကူညီခဲ့ကြပါတယ်။မဒီနေ့ဘဟိုဟာမက္ကဆီကိုစီးတီးမြို့တော်ရဲ့အစ်တောင်ဘက် 123 ကီလိုမီတာ မှာ ရှိတဲ့ Puebla ကို ဗဟုပြု နေ ခဲ့တာ ဖြစ် ပါတယ် Mexico သမ္မတ Enrique Naidu က အပြု အပြတ် တွေ အောက် မှာ ပိတ် မိ နေ တဲ့ လူတွေ ရှိ နေ တယ် ဒီ လူတွေ ရဲ့ အသက် ကို ကယ် ထိုင် ဖို့ အတွက် မိနစ် တိုင်း အရေး ကြီး နေ တယ် ဒါ ဟာ တိုင်းပြည် ရဲ့ ထိတ်တန့် ဥလာပေ ဖြစ် တယ် လို့ ဆို ပြီး သေဆုံး သူတွေ အတွက် ဝန်내 မှု အထိမ်းအမှတ် သုံး ရက် ကျင်ညာ ထား ပါတယ်
American ရဲ့ CIA မဟာဗျူဟာ အတွက် အရေးပါတဲ့ ကြိုးပမ်းမှု တရက် အဖြစ် နိုင်ငံတကာ မဟာမိတ် တွေ အဖြစ် မိတ်ဖက် နိုင်ငံ တွေ နဲ့ ဆက်ဆံရေး အားဖြစ်ဖို့ American ပြည်ထောင်စု က ကြိုးပမ်း နေတဲ့ အကြောင်း ကာကွယ်ရေး ဝင်ကြီး Jim Mattis က Asian ဖြစ် ကျင်းပတဲ့ Washington မြို့တော် ဝင်းကျင် ပုတ်တဖူးနေ က ပြုလုပ်တဲ့ နိုင်ငံတကာ ညီလာခံ တစ်ခု မှာ ပြောကြားခဲ့ပါတယ် မဟာမိတ် တွေ နဲ့ ပူးပေါင်းဆောင်ရွက်တဲ့ နိုင်ငံ တွေ က အောင်မြင်ပြီး ပူးပေါင်းဆောင်ရွက်ခြင်း မရှိတဲ့ နိုင်ငံ တွေ က ကြာဆုံးတဲ့ အကြောင်း သမိုင်းမှာ တက်တေ ပြခဲ့
သမိုင်းမှာတက်တေပြခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်နိုင်ငံခြားရေးပေါ်လစီနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံကိုသာအမြဲတမ်းပထမဦးစားပေးမှာဖြစ်ကြောင်းပြောကြားခဲ့ပြီးနိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုကိုအလေးထားမဲ့အကြောင်းပြောကြားခဲ့ပြီးတည့်ရက်အကြာမှာအခုလိုကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တာပါဝန်ကြီးမက UAE American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းဒိုမီတာ32 kHz 935ဆိုင်းဒိုမီတာ40 kHz 0433ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပရှင်နန်ဒီစီမြို့တော်ဗီဒီယိုတွေကသတင်းများဆက်လက်ကြည့်ကြနေပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုသမိုင်းတွင်လောက်အောင်မောင်းထုတ်ခံရတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စကသုံးထုံးပြောကြပြီးအမေရိကန်အစိုးရရဲ့အဆင့်မြင့်ဆုံးအရာရှိတူအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးအစည်းအဝေးမှာဗိုလ်ထုနေကပြောကြရမှာမိုက်ပင်စကမြန်မာနိုင်ငံတွင်ကကြေကွဲပေါ်ရာဖြစ်ရပ်ကြီးကိုကဘာကမျက်ဝါးထင်ထင်တွေ့နေရတယ်လို့ဆိုပါတယ်။စစ်သွေးကြွတွေကအစိုးရတပ်ခန်းတွေကိုတက်ခတ်ခဲ့တဲ့အတွက်မြန်မာလူညုံရေးတပ်ဖွဲ့တွေကကြောင်မဲ့ပွဲကောင်းလောက်တဲ့အထိရွာတွေကိုမိရှုပြီးရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့တယ်လို့ဆိုပြီးဒီရုပ်ပုံတွေကြောင့်အမေရိကန်ပြည်သူတွေနဲ့ကမ္ဘာတစ်ဖက်ကယူသားဖြူစင်သူတွေတုန်လှုပ်ခဲ့ရပါတဲ့ဒုက္ခသည်တွေကြောက်စရာမလိုပဲပြန်လာနိုင်တယ်ဆိုတဲ့ဒေါန်ဆန်းစုရဲ့ပြောကြားချက်ကိုကျူဆူတာနဲ့အတူမြန်မာလူညုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုကိုချက်ချင်းရပ်ပြီးရေရှည်ပြည်လည်မှုရဖို့တန်တမာရေးအထောက်မှုတွေကိုထောက်ခံဖို့လည်းပဲသူကတောင်းဆိုလိုက်ပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုဆိုင်ရာ OIC အစ္စလာမ်မစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံပြင်ပအထူးစည်းဝေးပွဲတစ်ရက်ကိုစက်တင်ဘာလ19ရက်နေ့ကခေါ်ယူခဲ့ရမှာအမေရိကန်၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊ဖိလစ်ပိုင်အပါအဝင်အခြားနိုင်ငံတွေပါဝင်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပါတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးကို OIC အတွင်းရေးမှူးယူဆက် L. အုတ်မန်ကကမ္ဘာကထပြုကျင်းပခဲ့တာဖြစ်ပြီးရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုရပ်တန့်ဖို့ဒုက္ခသည်တွေကိုဘေးကင်းစွာနဲ့ဌာနေပြန်ခွင့်ပေးဖို့နဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ဖို့တောင်းဆိုခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဒုက္ခသည်တွေအစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့အပေါ်စိုးရိမ်မကင်းဖြစ်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေဆိုးရွားနေမှုကိုအခြေခံပြီးမြန်မာနိုင်ငံနဲ့စီးပွားရေးထက်တောက်ဖို့ OIC အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပြီးအခြားနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံအပေါ်ကုံသွယ်ရေးအထူးခံစား권တွေကိုဆိုင်းငံ့ဖို့တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးမှအဆိုပြုချက်တည်းအနေနဲ့တင်သွင်းဖို့သဘောတူညီခဲ့ကြပါတယ်။ OIC အစ်စ်မြစ်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့နဲ့နှစ်ဖက်အကျိုးတူကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့အပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့အာဆီယံအတွင်းရေးမှူးချုပ်တို့ပူးပေါင်းဆောင်ရွက်ဖို့လည်း OIC ရဲ့အဆိုပြုချက်မှာတိုက်တွန်းထားပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့မီဒီယာတွေကိုပိတ်ပင်အတိုက်ခံခေါင်းဆောင်ကိုဖမ်းဆီးရတဲ့လွတ်ခတ်ပြီးတဲ့နောက်အာဏာပိုင်တွေကအမေရိကန်ကိုထုတ်နှက်ဝေဖန်မှုတွေလုပ်လာတဲ့အတွက်အစိုးရဝေဖန်သူတွေမီဒီယာသမားတွေအတွက်ပူပြီးစိုးရိမ်ကြဖြစ်လာနေပါတယ်။သူတို့နိုင်ငံကိုကျူးကျော်ဖို့ရည်ရွယ်တယ်လို့ယူဆရတဲ့နိုင်ငံသားအလုံးကိုချိန်မုံပစ်ဖို့ကမ္ဘောဒီးယားစစ်ဘုတ်ချုပ်ရာကတိပြုကြောင်းအစိုးရအဖော် Fresh News မှာဖော်ပြထားပါတယ်။ အစိုးရကိုဖြုတ်ချဖို့ကြံစီတဲ့အမေရိကန်သစ္စုနှစ်ဦးကိုဖော်ထုတ်နိုင်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကကြေညာပြီးအမေရိကန်အတွက်ထောက်ထမ်းရေးလုပ်တယ်လို့သံသယရှိသူအလုံးကိုစုံစမ်းစစ်ဆေးဖို့အမိန်ပေးလိုက်တဲ့နေ့မှာပဲ Fresh News ကအထက်ပါအတိုင်းဖော်ပြခဲ့တာဖြစ်ပါတယ်
။ Boko Haram စစ်သွင်းကြွတွေလက်ကလွတ်မြောက်လာတဲ့ Chibok မိန်ကလေးငယ်ပေါင်း100ကျော်တို့ဟာနိုင်ဂျီးရီးယားအစိုးရရဲ့လာပေါင်းများစွာကြာအောင်စောင့်ရှောက်မှုခံယူပြီးတဲ့နောက်ပြန်လည်နလန်ထူလာပြေးကြတဲ့အခါမှာနိုင်ဂျီးရီးယားမှာရှိတဲ့အမေရိကန်တက္ကသိုလ်ကိုတက်ခွင့်ရခဲ့ကြပြီးဘဝတစ်ကိုစတင်နိုင်ခဲ့ကြပြီဖြစ်ပါတယ်။ဒီမိန်ကလေးငယ်တွေဟာယူလာမြို့မှာရှိတဲ့အမေရိကန်တက္ကသိုလ်ကိုနောက်လအစောပိုင်းမှာစတင်တက်ရောက်ခွင့်ရမှာဖြစ်ပါတယ်ရှင
်။ကျွန်တော်ရင်းနှီးမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်နေပါတယ်။သတင်းရှင်များခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထူးတွေညီလာခံမှာလာမယ့်မိနစ်ပိုင်းအတွင်းမှာပဲမြန်မာဒုသမ္မတဦးဟန်ရီဘန်တီယူကမြန်မာအရေးနဲ့ပတ်သက်လို့မေးခွန်းပြောကြားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်နေတဲ့ပြည်ပကအကျက်တဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းမြန်မာအစိုးရပေါ်ဖိအားပေးပြစ်တင်ဝေဖန်နေုံနဲ့ပြဿနာတွေပြည်လည်သွားမှာမဟုတ်ပဲပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဝိုင်းဝန်းအဖြေရှာပေးကြဖို့လိုတယ်လို့နယူးယောက်မြို့ကုလသမဂ္ဂရုံးရှိဆန္ဒပြသူတွေကပြောပါတယ်။အဲ့ဒီဆန္ဒပြပွဲနဲ့ကုလသမဂ္ဂညီလာခံကိုစောင့်ကြည့်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုသားညွန့်ဦးကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ကိုသားညွန့်ဦးရဲ့အခုနယူးယောက်မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရှေ့မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြနေကြတဲ့အခြေအနေလေးအရင်ပြောပြပါအောင်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဒီကနေ့မှာအခုညနေပိုင်းမှာပဲမြန်မာနိုင်ငံကကြောက်နေအခုလက်ခွဲကအဓိကခေါင်းဆောင်ဒုတိယသမ္မတဥပန်တီယူကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုစားပြုပြီးတော့ဒီနေ့မေကွန်းပြောဖို့ရှိပါတယ်အဓိကမေကွန်းထဲမှာလည်းရခိုင်ပြည်ထနာကိုနိုင်ငံတကာအာရုံစိုက်နေကြတယ်ဆိုတော့ဒါကိုအဓိကထည့်သွင်းပြောမယ်လို့ယူဆပါတယ်အဲ့ဒီကြောင့်လည်းရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ဆန္ဒပြသူတွေအခုခမန်းကြီးအဖြစ်ဆိုရင်တော့200-300လောက်ရှိမယ်သူတို့ဆန္ဒပြသူတွေကကုလသမဂ္ဂနဲ့မျိုးဆောင်ထိုးနေရနေပြီးတော့စုဝေးပြီးတော့မြန်မာနိုင်ငံအတန်ဒီသူတို့ slogan တွေနောက်တစ်ခုကဒီ site ပို့တွေကင်ပြီးတော့တော်တော်များများဆန္ဒပြနေကြတာပါအဲ့တော့သူတို့ဆန္ဒပြတဲ့ရည်ရွယ်ချက်ကတော့အဓိကတော့နိုင်ငံတကာမှာဖြစ်နေတဲ့ PR တွေပေါ့နော်အထူးသဖြင့်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ခြေနေနဲ့ပတ်သက်ပြီးတော့ဝေဖန်ပြစ်တင်နေတာတွေကိုဒီလိုပြစ်တင်နေမဲ့အစားသုံးတရားဖြေထုတ်နိုင်မဲ့ခြေနေကိုရှာဖို့ဆိုပြီးသူတို့ PR ပေးတဲ့သဘောပါနိုင်ငံတကာကိုပြန်ပြီးတော့နောက်တစ်ဖက်မှာလည်းနိုင်ငံတကာမီဒီယာတွေကနေပြီးတော့ပြောဆိုရေးသားတာတွေကဒီတစ်ဖက်သက်ဆန်တဲ့ဒေတာမှုတွေကိုမလုပ်ကြဖို့ဆိုပြီးတော့တောင်းဆိုဆန္ဒပြကြပါလေအဲ့တော့ဆန္ဒပြတဲ့တေကဆန္ဒပြလှုပ်ရှားမှုကိုဥဆောင်သူတူဖြစ်တဲ့ဒီဘာမပွိုင်ကကုမိုးချန်ကကျွန်တော်တို့အခုလို့ပြောပြပါရယ
်ကဲဟုတ်ပြီအခုဒေါ်ဆန်းစုကြည်နဲ့မနေ့ကပြောသွားတယ်ဘလို့ဖြည့်ရှင်းမလဲအဖြည့်ရှင်းနိုင်တဲ့နီလန်းကိုအလုံးဝိုင်းပြီးအချိန်နဲ့ပေးကြပါဝိုင်းလုံးကြဖို့လို့တယ်ဟုတ်ဒီနေ့လည်းကျွန်တော်တို့ဒီလိုလာတယ်ဆိုတာကအဖြစ်တွေပြောနေဖို့မဟုတ်ဘူးညှိုးထိုးနေဖို့မဟုတ်ဘူးရှုတ်ချဖို့မဟုတ်ဘူးပြည်လေရပြည်လေချောင်းကိုအဖြည့်ရှာဖို့အတွက်ကိုကျွန်တော်တို့ကလာပြောနေခြင်းဖြစ်တယ်ကျွန်တော်တို့ဒီကုလသမဂ္ဂအထွေထွေအတွင်းရေးမှူးတွေကိုကျွန်တော်တို့စာပို့ပါတယ်ဒီနေ့လုပ်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်အကြောင်းကြားတယ်တစ်ခါတည်းတွေမပြောဖို့လိုအပ်တယ်ချိန်လုံးရှုံချနေလို့မရဘူးရှုံချတာတွေကန့်ကွက်တာတွေဝေဖန်တာတွေများလာရင်အစွန်းရောက်နှစ်ဖက်ကအောင်ကျွာလာပြီးတော့မှထိုက်တိုက်တွေးရင်ကျွန်တော်ဒီနေ့ဒီချိန်မှာမြန်မာနိုင်ငံမှာအုပ်ချုပ်နေပါတယ်ဆိုတော့ဒီမိုကရေစီအစိုးရပြုတ်သွားနိုင်တယ်အဲ့ဒါမျိုးအနေအထားကိုကဘာကလိုလားနေသလားဆိုတာမေးခွန်းအကြီးကြီးမေးစရာရှိတယ
်ဟုတ်ကဲ့ဆိုတော့ဒီရခိုင်အရင်းနဲ့ပတ်သက်လို့နိုင်ငံကဖိအားတွေတိုးနေချိန်ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါ်ဆန်းစုကြည်ကလည်းနိုင်ငံတကာကိုမေးခွန်းပြောခဲ့တယ်အခုတခါလဲဒီကုလသမဂ္ဂညီလာခံမှာဒုသမရာဥပန်တီယူကလည်းမေးခွန်းပြောဦးမှာဆိုတော့ဒီဆန္ဒပြပွဲတွေကဟာလာဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ
ဟုတ်ကဲ့ဆန္ဒပြပွဲကအခုပြောမယ်ဆိုလို့ရှိရင်နိုင်ငံတကာတာဝန်ရှိနေတဲ့အခြေမှာပဲအခုလိုနိုင်ငံတကာတာဝန်ရှိနေမျက်နှာစာမှာသူဆန္ဒပြတယ်ဆိုတော့သူတို့ရဲ့ညှော်လေးချက်ကတော့ဘာပဲပြောဒီလိုအခြေအနေတွေကမမှန်မကန်ဘူးမြန်မာနိုင်ငံမှာဖြစ်ရတာတခြားအခြေအနေမှာလည်းရှိပါလားဆိုတဲ့ဟာမျိုးသူတို့မိမောင်းထိုးကျင်တယ်လို့ဆန္ဒပြသူတွေကပြောပါတယ်အဓိကတော့ဟိုတစ်ဖက်သက်ရေးသားနေရတယ်မဟုတ်တစ်ဖက်မှာလည်းဒီမှာပြည်သူတွေရဲ့ခံစားချက်ဘယ်လိုရှိလဲဆိုတာကိုဘာပဲပြောတဏမဏီဈာထဲမှာမြင်သွားနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီကနေ့ကျင်းပနေတဲ့ဒီကုလသမဂ္ဂညီလာခံမှာရောမြန်မာနဲ့ပတ်သက်လို့ပေါ့လေနိုင်ငံတကာခေါင်းဆောင်တွေဘက်ကဘာတွေပြောဆိုဆွေးနွေးမှုတွေရှိပါလဲခင်ဗျ။ဟုတ
Okay, Dinika, Tuzera, or the Turinidan Chimpani, Chinema, the American and Jayuji Tanagani, or Tinaja Topare, Digaro, in running an epithelu, Trapidore, Runja, Dokadi, Guyo, now Mimanga, the Kantina Duma, Pete, Deshoni, Dokadi, Etopa, American Dollar, Thompson, Kuni, Topam, Messuina, Topare, Daro, American Pekka, Tongia, Japan, not the Chinema, ကျောင်းမဆွေကျွန်တော်ချိုးကောင်းဆောင်နေရာမြန်မာနိုင်ငံကြီးကလည်းတော်လေးထိတ်တဲအောင်နေတဲ့အခါကျတော့ချိုးကောင်းဆောင်နေရာမြန်မာနိုင်ငံကြီးနဲ့ပတ်သက်ပြီးတော့သူရဲ့မိခုံးတွေမှာထည့်သွင်းပြောတာရှိပါတယ်ဥပမာဆိုရှင်ဥရောပသမဂ္ဂကုစေကလည်းမြန်မာနိုင်ငံဒုက္ခတွေနဲ့ပတ်သက်လို့အမေရေမှုပြောသွားဆိုသွားရတယ်ရှိပါတယ်ခင်ဗျာအဲ့တော့အခုဒီကတော့ဒုတိယသမ္မတဗန်တီယူပြောတာကိုပဲအားလုံးကစောင့်ပြီ
ကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။ဒုသမရဦးဟင်ရီဗန်တီယူပြောဆိုမဲ့မိခွန်းကောင်းနှုတ်ချက်နဲ့ပတ်သက်ပြီးလည်း VOA ကနေဆက်ပြီးတင်ပြသွားဖို့ရှိပါတယ်ခင်ဗျာ။ဒီလိုကုလညီလာခံအခြေအနေနဲ့တဆက်တည်းမှာပဲဒီနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုရက်ခတ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလူမျိုးရေးတပ်တွေရဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေရေးပြင်းပြင်းထန်ထန်နဲ့အမြန်ဆုံးအရေးယူဆောင်ရွက်ဖို့လူမျိုးရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းကြောင်းဒုသမ္မတမိုက်ဖန့်စ်ကမနေ့ကလူမျိုးရေးကောင်စီအစည်းအဝေးမှာပြောကြားသွားပါတယ်။ဒီရောတွင်လူသားချင်းစာနာမှုဆန်ရအကူအညီတွေကိုလည်းပေးအပ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီကြောင့်လည်းပတ်သက်လို့မန်အင်ဂျင်နိုင်ကတင်ပြမှာပါ။
နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ဗုဒ္ဓပူနေ့ကလုံခြုံရေးကောင်စီမှအငြင်းတဲ့အဖွဲ့ဝင်အင်အားကြီး၅နိုင်ငံနဲ့အလက်ကျအဖွဲ့ဝင်နိုင်ငံတွေအပါအဝင်စုစုပေါင်း15နိုင်ငံကနေငြိမ်းချမ်းရေးထိမ့်သိမ်းနိုင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးရာမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေကြောင်းနဲ့ဒီအခြေအနေအကျပ်တဲကိုအဆုံးသတ်စေရေးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီကိုAmerican ဒုသမရာ Mike Pence ကအခုလိုတိုက်တွန်းခဲ့ပါတယ်
။ President Trump and I also call on this Security Council and the United Nations to take strong and swift action to bring this crisis to an end.
ဒီကြက်ကိုအဆုံးသတ်သွားအောင်ပြင်းပြင်းထန်ထန်နဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုသမ္မတ Trump ရောကျွန်တော်ပါတောင်းဆိုထားပါတယ်။ပြီးတော့လည်းအကူအညီညောင်များလိုအပ်နေတဲ့ရိုဟင်ဂျာတွေကိုမျှော်လင့်ချက်နဲ့ထောက်ပံ့မှုတွေပေးရမှာဖြစ်ပါတယ်။တရားဥပဒေနဲ့ညီချမ်းဖတ်မှုတွေကိုအဆုံးသတ်ဖို့မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်အခြေအနေတွေပိုပြီးတော့ဆိုးရွားသွားနိုင်ပါတယ်ဒေသတစ်ခုလုံးမှာရှိတဲ့မျိုးဆက်ပေါင်းများစွာအတွက်တပ်မရအမုန်းတွေနဲ့စုပူမှုတွေကိုမျိုးစစ်ချပေးသလိုဖြစ်နေပြီးအားလုံးရဲ့ညီညာရေးကိုချိန်ချောက်ရလဲရောက်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေကအကြမ်းဖက်ဖိနှိပ်တဲ့လုပ်ရပ်အပေါ်မှာအမေရိကန်အနေနဲ့တုံ့လုံမိကြောင်းဒုသမရာမိုက်ဖန့်စ်ကလုံခြုံရေးကောင်စီအစည်းအဝေးတွင်မှအခုလိုပြောသွားပါတယ
် In recent weeks,The people of my country and the wider world have witnessed a great tragedy unfolding in Burma with the Rohingya people. Recently,
the Burmese security forces have been fighting against the Rohingya people. They 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 have been fighting against the Rohingya people.စားတဲ့အကျန်းဖက်မြင်ကွင်းတွေဒုက္ခတွေဆုလိုက်ပြုံလိုက်ထွက်ပြေးကြတာဒါတွေဟာအမေရိကန်ပြည်သူတွေကိုတုံ့လှုပ်စေပါတယ်။ပိန်းနဲ့ချီတဲ့ကလေးငယ်တွေပါဝင်လူပေါင်း၄သိန်းကျော်ဆုလိုက်ပြုံလိုက်ထွက်ပြေးတဲ့တမိုင်းဝင်ဖြစ်ကိုကျွန်တော်တို့မြင်နေရပါတယ်။သူတို့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့မောင်းထုတ်ခံခဲ့ကြရတာပါ။နေ့စဉ်လည်းအများပြားထွက်ပြေးလာနေကြပါတယ
်။ဆက်လက်ပြီးတော့လဲဒုသမရမိုက်ပန့်စ်ကနေမြန်မာလုံခြုံရေးတပ်တွေဘက်ကအကျန်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲအခုလိုတိုက်တွန်းသွားပါတယ်။
Yesterday, Secretary of State Tillerson discussed Rohingya refugees with Aung San Suu Kyi and urged the Burmese government to
take action. Rohingya refugees Tillerson ကနေပြီးတော့ Rohingya ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။လူသားချင်းစာနာထောက်ပံ့မှုတွေကိုကူညီပေးဖို့နဲ့လူခွင့်ချုပ်ဖောက်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရနဲ့စစ်တပ်ကိုတိုက်တွန်းခဲ့ပါတယ်။နောက်ပြီးတော့နေရက်ကိုပြန်မဲ့ဒုက္ခသည်တွေအနေနဲ့ဘာမှကြောက်စရာမလိုဘူးလို့ဒေါင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုကျွန်တော်တို့ကြိုးဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာလုံခြုံရေးတပ်တွေကိုထပ်ပြီးတော့တိုက်တွန်းနေတာကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ဖို့နဲ့ရေရှည်ပြည်လည်ဖို့အတွက်တန်တမာရေးကြိုးပမ်းအထောက်အမှုတွေကိုထောက်ခံဖို့ပဲဖြစ်ပါတယ
်။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်နောက်ထပ်အမေရိကန်ဒေါ်လာ32သန်းထောက်ပံ့ပေးမယ့်အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။ ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကလည်းအစီအစဉ်အသေးစိတ်နဲ့ပတ်သက်လို့သတင်းတောက်တွေကိုမနေ့ကပြောပြခဲ့ပါတယ်။ဒေါ်လာ32တန်းနဲ့က28တန်းကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4သိန်းကျော်အတွက်ဖြစ်ပြီး3တန်းကျော်ကိုတော့မြန်မာနိုင်ငံဘက်အချမ်းမှရှိနေတဲ့ဒုက္ခသည်တွေအတွက်ဖြစ်တယ်လို့မစ္စတာဟန်ရှော့ကပြောပါရှင
်။မင်းညင်းနိုင်ပြောပြခဲ့တာပါ။ရခိုင်ပြည်နယ်ဘူးသီးတော်မောင်တော်ဒေသကအိုးအိမ်ဆွန့်ခွာနေကြတဲ့ဒုက္ခသည်တွေတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေသွားပို့မဲ့ ICRC ရဲ့စက်လီတစ်စင်းစစ်တွေမျိုးကနေမထွက်ခွာခင်မြို့ကန်ရခိုင်တိုင်းသားတွေတားမြစ်ရာကလူစုလူဝေးဖြစ်လာပြီးရဲတွေကမျက်ရည်ယူပုံသုံးလူစုခွဲခဲ့ရကြောင်းမြို့မိမြို့ဖအတူဖြစ်သူဦးမောင်ထွန်းလှိုင်ကိုမေးမြန်းရမှာသူကစာပြောပါလေ
။အစီအစီကြီးစီကိုမော်တော်နဲ့ဘူးပြီးတော့မောင်တော့ပို့မယ်။အဲ့ဒါကိုဒီလူထုတွေကအဲ့ဒါမပွားဘူး။အဲ့ဒီကြီးစီကိုကလာကိုပို့ပို့မယ်လို့သူတို့တင်ရလို့အဲ့လိုပေါ့။ဝိုင်းရောနော်မင်းရှုမယ်အဲ့လိုဖြစ်ကြတယ်။အဲ့လိုတာတော့ဟိုပါဒီအနာဘယ်ကွစ်စစ်ကိုရေးကိုလာပြောရေးကနေမှတားစီတယ်။လူတူနဲ့သူတူနဲ့ယက်တရာဖြစ်ကြတာပေါ့နော်။မင်းရှုမယ်မရှုဘူးပါဖြစ်တယ်။အဲ့လိုဦးကကလုံးလာကြတာပဲ။တချိန်မှာပါထောင်နေရှိတော့
ခုနလိုဟိုပါတော့တားစီရနေဘာတွေဆက်ဖြစ်လဲခင်ဗျ
။ပထမဆုံးကတားစီတာကတော့ညနေ၄နာရီကပဲနော်။ညနေပဲ၄နာရီကပါပြင်း။အဲ့ဒီကလူမများသေးဘူး။နေတော့အဲ့လိုတော့လူတွေများလာတော့အဲ့လိုတော့ညာမိုးရှုပ်စင်းနိုင်ဖို့ပို့ဆိုတာပေါ့စင်းနိုင်နီးကပါမှာပေါ့အဲ့ဒီချင်းကစာပြင်းလူအုပ်ခွေတာပေါ့နော်လင်းငါးချက်လုံးဟိုမိုးပေါ်ထောင်ပြည့်စနေပြရလဲ
မိုးပေါ်ထောင်မပြည့်ခင်ရဲတွေကလူတို့ကိုလူစုခွဲဖို့တတိပေးသေးတာခင်ဗျအ
ုပ်ဖုန်နေလေပြောပြလဲလူစုကိုအုပ်ဖုန်နေလေရောက်လာတယ်အုပ်ဖုန်နေပြောပြလဲလူစုကနိုင်ဘူးလူစုကိုပြောလို့မရဘူးလူမင်းရှုံးပါပဲလို့တရားကလူတွေပေါ့ရေးတွေနဲ့ပြကြတယ
်ဟုတ်ကဲ့
ရေးတွေကိုလည်းလူတွေကအကုန်လုံးဒီအမ်တမတ်တောင်းဝယ်နေပြောလို့မရတဲ့စင်နိုင်လောက်ကမှသာပြီးတာအဲမိုးပေါ်ထောင်ပြတယ်နော
်ပြီးတော့ဘာတွေဆက်ဖြစ်လဲခင်ဗျအ
ဲလိုမိုးပေါ်ထောင်ပြတော့စင်နိုင်စစ်တယ်စင်နိုင်လူတွေမပြန်ဘူးလေအဲလိုမိုးပေါ်ထောင်ပြလည်းမပြန်ကြဘူးအဲလိုပိုဆိုးတဲ့ရေးတွေကိုဟိုနာကဒီညာကဒီလေးကိုဒီနဲ့ပြေးရေးတွေနဲ့ပြေးဒီတနေ့လောက်စင်းနေလောက်ပါပူပြီးနေဆိုတာပေါ့နော်အဲ့လိုနဲ့အုပ်စုခွေရတယ်ခုကညင်တဲ့နေပါပြီ
ရဲတွေကလူအုပ်တွေကိုပြစ်ခတ်တာတွေရှိပါလား
ရှိဆိုတော့ဟိုအနေမပြေဘူးလေကျွန်တော်တို့အများကြီးဘုံတွေတုံးတာပေါ့နော
်ဟုတ်ကဲ့မျက်ရည်ရုပ်ဘုံတွေဟုတ်ကဲ
့အဲ့ဒါပြေဆုံးသုံးပြီးနေလူစုကိုခွေရတယ်အ
ဲ့တော့ဘယ်အချိန်လောက်မှလူစုကွယ်သွားပါလဲ
စင်းနေလိုက်နေကပါတော့ရှိပါပေါ့နော်ကျွန်တော်လည်းကျန်ပါတယ်ကူရောကူရောလေညီနေတယ်ဆိုတော့ကူကြားတော့မကြားတော့ဘူးလေ
ခုနလို6လမ်းပြစ်ခတ်တာတို့မျက်ရည်ယူဘုံတုံးပြီးတော့လူစုခွဲတာတို့မှာဒီစစ်တွေမျိုးကန်နေတဲ့ဟာထိခိုက်တန်ရာရတာတွေပါကြီးရှိပါလား
အဲ့ဒါတည်းကျွန်တော်လည်းလူအုံးများတော့မရှိရဘူ
းဟုတ်ကဲ့အဲ့တော့အခုလုံညုံရေးတပ်ဖွဲ့တွေကဘလို့လုံညုံရေးအစီအမံတွေချတာပါသလဲ
အဲ့ဒီဟိုမင်းမရှိရအောင်တရားတော့သူတို့အများကြီးချပြီးနာဟိုလဲကိုပိတ်ထားလဲဟိုဘက်ကြီးတော့
ဟိုစစ်တွေမျိုးမှာပေါ့ညမထွက်ရအမိတ်တို့ပါတော့ထုတ်ပြန်တာမျိုးရှိပါဘူးလား
ဟုတ်ကဲ့ရှိပါတယ်ရှိပါတယ်အ
ဲ့တော့ဒီ ICRC ပစ္စည်းတည်တဲ့ဒီစက်လေကထွက်ခွင့်ရသွားပါသလား
မရဘူးမရဘူးထိတ်သိမ်းတာသူရေးကလည်းထိတ်သိမ်းတာလည်းမလဲမိုးလဲမှာဒီလိုကျင်လို့ရှင်းကြမယ်အဲ့ဒါတော့မရှိပါဘူး
ဒီရခိုင်ပြည်နယ်မှာနိုင်ငံကအပွဲအစည်းတွေဟာပေးပို့တဲ့ဒီကူညီထောက်ပံ့မှုပစ္စည်းတွေကိုဒေသခံမွတ်စလင်တွေကိုလုံးဝမပေးရတော့ဘူးဆိုပြီးတော့ဟိုပြည်နယ်အစိုးရကနေတတ်မှတ်ထားတာမျိုးရှိပါလား
အဲ့လိုမျိုးတတ်မိတာမရှိပါဘူးအစိုးရကကျွန်တော်တို့ဒီရုပ်ခန်းဒေသလူတွေကသာကိုယ်ကြီးကအဲ့လိုမပွားဘူးလေအဲ့ဒါကို
တော်ရစီနားရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လုံးမုန်းတီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြိမ်းငြိမ်းချမ်းချမ်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာရှင်းနေကြရအောင်ပါပါဝင်ပြောရွှင်နေခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်
ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေ
။ VOA အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစက်တင်ဘာလ19ရက်အင်္ဂါနေ့ကပြောကြားခဲ့တဲ့မိကုံးနဲ့မှာရခိုင်ပြည်နယ်ပြည်ပကနဲ့ပတ်သက်ပြီးနိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုအစစ်ဆေးခံဝန်တယ်လို့ပြောဆိုပြီးမှာတော့နိုင်ငံတကာဘက်ကအကောင်ရောအဆိုပါဝေဖန်မှုတွေထွက်ပေါ်နေတာပါ Victor VT ပြောပို့တဲ့သတင်းလွှာကိုကိုဝင်းမင်းတင်ပြမှာပ
ါဟုတ်ကဲ့ပါမြန်မာတနိုင်ငံလုံးကိုတိုက်ရိုက်ရွှေ့နေဒီမိကုံးနဲ့မှာဒေါက်ဆန်းစုကြည်ကနိုင်ငံတကာကစိုးရင်တလို့ရခိုင်ပြည်နယ်မှာစစ်စင်ရေးတွေဆက်မရှိတော့ပဲစက်တင်ဘာ5ရက်ကတည်းကရပ်ထားပြီလို့ဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်ပခါတွေနဲ့အစိုးရစစ်စင်ရေးတွေကြောင့်ရ ेंजर ဒုက္ခသည်တွေ၄သိန်းနီးပါးအထိဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးနိုင်ငံတကာဘက်ကစိုးရိမ်မှုတွေတဟုန်တို့ကြီးမားလာခဲ့ကဒီစစ်စင်ရေးတွေကိုရပ်ပေးဖို့တောင်းဆိုလာကြတာပါ။နိုင်ငံတကာကိုအဓိကပြောထားတဲ့ဒေါက်တာဆန်းစုကြည်ရဲ့မေးခွန်းထဲမှာကောင်းတာတချို့ပါတယ်လို့လက်တွေ့မကျတာတွေလည်းပါနေတယ်လို့နိုင်ငံတကာဘက်ကတုံ့ပြန်နေကြပါတယ်မြန်မာနိုင်ငံအခြေစိုက်မြမအရေးသုံးသပ်သူရစ်ချတ်ဟော်စီကအခုလိုဖြစ်ရတာကဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာကစိုးရိမ်မှုတွေနဲ့ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံတဲကအမျိုးသားရေးပြင်းထန်တဲ့အမြင်တွေအကြားဘယ်မျှအောင်စူးစမ်းပြောရလို့ပါလို့နားလည်ပေးပါတယ်Mr. Hosiga
Well I think the content of the speech demonstrated very clearly how
ဒီမင်းကနေမှာရှင်းရှင်းလေးပြနေတာကသူ့အနေနဲ့မြန်မာပြည်ထဲကလူအများစုအမြင်နဲ့နိုင်ငံတကာအတိုင်းအဝိုင်းကအများစုမြင်နေတာတွေလုံးဝစံကြည့်ပဲဖြစ်နေတာတွေကိုဗက်မြတဲ့အနေထားရောက်ခဲ့ခဲ့ကဂျူစာပြောထားတာပ
ါဒါပေမဲ့ American အခြေစိုက်ကာနက်ကီနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကအရှိတောင်အရှဆိုင်ရာအကြီးအကဲသုတေသီ Vikram Nehru ကတော့ဒေါက်ဆန်းစုကြည်ပြောတာကလက်တွေ့မကျတာတွေပါနေတယ်လို့ဝေဖန်လိုက်ပါတယ
် It's true that in her speech she did talk about the importance of the rule of law and
မြန်မာမိငွန်းနဲ့မှာဥပဒေစိုးမိုးရေးအရေးကြီးချောင်းလူခွင့်ရေးကာဝယ်ပေးရေးချောင်းတွေထည့်ပြောသွားပါတယ်ဒါပေမဲ့လက်တွေ့မှာဒုက္ခတွေလေးသိဘာကြောင့်ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတယ်ဆိုတာကိုထည့်ပြောမသွားပါဘူးနောက်တစ်ချက်ကတော့လူတွေအနေနဲ့ဒီဒေသကိုသွားလေးလာနိုင်တယ်လို့ပြောပါတယ်ဒါပေမဲ့လက်တွေ့မှာကသွားလို့မရပါဘူးအောက်ကိုကျွေးစားရဖွဲ့ပြီးအတားခံရတာတချို့ NGO တွေအသက်အန္တရာယ်ချင်းချောက်ခံရပြီးရှိပါတယ်စစ်သွေးကြရင်ပေါက်လို့တယ်ဆိုပြီးချင်းချောက်တာမျိုးတွေပ
ါဒါပေမဲ့မစ္စတာနေရီကဆက်ပြီးတဖက်မှာတော့ဒေါက်တာဆန်းစုကြည်ရဲ့အာဏာအပြည့်မရှိတဲ့အနေအထားကြောင့်ခုလိုဖြစ်လာတာကိုနားလည်ပေးနိုင်ပေမဲ့လက်ထွေမှာကသူမအမြင်ကရိုဟင်ဂျာတွေအပေါ်မကောင်းဘူးလို့ဝေဖန်လိုက်ပါတယ
် She's working under enormous constraints within a
သူအနေနဲ့ကတော့အကန့်အသတ်ကြီးမားမားချာမှာလုပ်နေရတာပါစစ်တပ်ကနောက်ကနေကြီးစိုးထားတဲ့ဒီမိုကရေစီစနစ်အောက်မှာရောက်နေပါလေဒါကလက်ထွေဆန်တဲ့နိုင်ငံရေးပါဒါပေမဲ့အရေးကြီးတာကတော့ကျွန်တော်အနေနဲ့ထေချာတာကသူဟာမြန်မာအများစုမြင်တယ်လို့ပဲရိုဟင်ဂျာတွေကမြန်မာပြည်နဲ့မပတ်သက်ဘူးလို့မြင်နေပါလေကိုစားပြူထားပါလေကန်ဆိုးစွာပဲဒါကတော့လက်တွေ့အခြေအနေဖြစ်ပါတယ
်အခုလိုအခြေအနေမှာဒေါက်ဆန်းစုကြည်ဘက်ကဒုက္ခသည်တွေပြန်လာဖို့ဖိတ်ခေါ်ထားပေမဲ့ဒုက္ခသည်တွေစိုးရိမ်မှုတွေဆက်များနေပြီးထွက်ပြေးနေကြတာကြောင့်အချိန်ယူရအောင်မယ်လို့သုံးသပ်သူအများစုကဆိုနေပါတယ်ဒီအချိန်မှာရခိုင်ပြည်နယ်တွင်ကွဲပြားတဲ့လူတိုင်းဝိုင်းတွေအကြားအထူးသဖြင့်ရခိုင်ဗုဒ္ဓဘာသာတွေနဲ့မြန်မာအများခေါ်ဘင်္ဂါလီသို့မဟုတ်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအကြားပြန်လည်ရင်ကြားစေရေးကပိုခက်လာနေတယ်လို့သုံးသက်သူဟော်စီကထောက်ပြပါတယ
် I think it's incredibly difficult and clearly
ကျွန်တော်တင်ပါတယ်ဒီအတွက်ရန်ကိုခက်ခဲသွားပါပြီရှင်းပါတယ်25တက္ကသိုလ်ကြောင့်ဒီလူမျိုးအတိုင်းအဝိုင်းတွေကြားအနာဂတ်မှာရင်ကြားစေနိုင်မှုငြိမ်းချမ်းစွာအတူရှင်တွေနေနိုင်မှုဆိုတာကအစားပေါင်းများစွာခက်ခဲသွားပါပြီရင်ကြားစေမှုရလာအောင်နောက်လာမယ့်နေပေါင်းများစွာအတွင်းမှာအစိုးရအနေနဲ့ရောလူမျိုးအတိုင်းအဝိုင်းတွေကြားမှာပါအများကြီးပြန်စူးစမ်းလုပ်ကြရမှာပါ
မြမအရေးသုံးသက်သူဟော်စီကဆက်တီဒေါက်ဆန်းစုကြည်ပြောခဲ့သလိုပဲလက်ရှိအစိုးရအနေနဲ့အခုရလာတဲ့တက်တန်းတူတူကာလအတွင်းဒီရေရှည်အချိန်ယူဖြည့်ဆည်းရမယ့်ပြဿနာအတွက်နိုင်ငံတကာကယူဆသလိုချက်ချင်းဖြည့်ဆည်းမပေးနိုင်တာကိုတော့နားလည်ပေးတင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American နဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိ line လူမီတာ32 kHz 9329 line လူမီတာ40 kHz 9433 line လူမီတာ50 kHz 9999တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဥကျော်စံသားရဲ့မျက်မှောက်ရေးရာသုံးသက်ချက်နားဆင်ရမှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍတင်ဆက်တဲ့ခါမှာတော့
ကိုရီးယားကားရီမြန်မာ TV အစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစား fashion အစားစားတဲ့အပြောင်းအလဲမှုတွေကိုလူငယ်ကြားမှာသိစားတွေ့လာရတယ်
။မှတ်တမ်းရုပ်ရှင် director တူဦးရဲ့အမြင်တွေကိုမကြာခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံတာနဲ့ဒေါ်လလတန်တို့ကအစူးစီးတင်ဆက်ထားပါတယ်
။လူငယ်ပြဿနာကြောင့်ဒေသတွင်းတရုတ်ဩဇာကျဆင်ပြီးအစ္စလာမစ်ဝါရထိမနိုင်သိမ်းများဖြစ်လာနိုင်ခြင်းဆိုတဲ့ကောင်းစဉ်နဲ့ The Sputnik မှာစိမ့်စော်ရေးသားထားတာကိုမူရင်းအသုံးနှုံးအပေါ်အတိုင်းတင်ပြလိုပါတယ်။ရူဟင်ညာပြဿနာနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံပြန်လည်တည်ငြိမ်ရေးကိုတရုတ်စိတ်ဝင်စားပါတယ်။မြန်မာနိုင်ငံဟာတရုတ်အတွက်စွန့်အင်လမ်းကြောင်းတစ်ဖြစ်နေလေတော့ IS အစွန်ရောက်ဝါရအချိန်မြင့်လာပြီး IS အကြမ်းဖက်သမားတွေမြန်မာနိုင်ငံနဲ့အဲဒီကတဆင်တရုတ်ယူနန်ဘက်ပြန့်နှံ့လာမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အစွန်ရောက်ရိုဟင်ဂျာတွေနဲ့ဖွီးကာမွတ်စလင်တွေဟာအစ်စ်တောင်အာရှကအစ္စလာမစ်တွေနဲ့ပူးပေါင်းလာနိုင်တယ်လို့ကြွန့်ကျင်သူတွေကတွေ့ကြပါတယ်။တရုတ်ဟာသူတို့နိုင်ငံတွင်းကအစ္စလာမစ်အုပ်စုတွေကိုအပြင်းထန်နှိပ်စက်ထားတာလည်းဖြစ်ပါတယ်။ရခိုင်ပြည်နာကြီးထွားလာတဲ့အမျှဒေသတွင်းကအစွန်ရောက်တွေဟာအရှေ့လေဗန်ကအကြမ်းဖက်အုပ်စုတွေနဲ့ချိတ်ဆက်ပြီးအစ်စ်တောင်အာရှနဲ့တရုတ်ကိုစိန်ခေါ်လာနိုင်တဲ့အထိဖြစ်နေတဲ့အတွက်ဒါကိုတားဆီးရမယ်လို့လည်းဆိုကြပါတယ်။မြန်မာနိုင်ငံဟာတရုတ်အဖို့မလက်ကရည်လက်ကြောက်ကိုဖျက်ဆီးရမလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ခီးတူရုံနဲ့ရောက်ရှိနေတဲ့လမ်းဖြစ်နေတဲ့အတွက်ဒါကိုမလိုလားတဲ့သူတွေရှိနေမယ်လို့လဲတရုတ်ရဲ့ပြိုင်ဘက်အမေရိကန်ကိုယီညွန့်ပြီး RISS ခေါ်ရုရှားမဟာဗျူဟာလေ့လာရေးပညာရှင်ဘော်ရစ်ဗော်ကင်စကီကဆိုရတယ်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးတိုင်းရင်းသားရေးဘာကြောင့်ပဲဖြစ်ဖြစ်မညီမသက်မှုတွေဖြစ်လာရင်ဒါကိုအဆုံးချပြီးတရုတ်ပြည်ပေါ်အဖိဖော်လုဖို့တရုတ်ဆန်ရှင်သမားတွေကလူလာနေကြတယ်လို့လဲသူကဆိုပါတယ်အခုခါ IS အကြံဖက်သမားတွေဟာစီးရီးယားနဲ့အီရတ်မှာချင်းမှုန်ခံရတဲ့အတွက်မြန်မာနိုင်ငံမှာလာပြီးအခြေစိုက်နှံတယ်လို့လည်းသူကသုံးသပ်ပါတယ်။ဒီဂျမ်ဖက်ဝါရပြန့်နှံ့မှုကူးစက်မဲ့အန်ဒီယိုကာကွယ်ဖို့အတွက်တရုတ်အစိုးရဟာမြန်မာနိုင်ငံကိုစံတမန်ရေးအရာရောစီးပိုင်းဆိုင်ရာအရာပါအားပေးနေပါတယ်။နေပြည်တော်မှာဆက်သွယ်ရေးယုံကြုံကိုဖွင့်လှစ်ထားပါတယ်။ဒါ့အပြင်ကမ္ဘာပေါ်ရှိတရုတ်စီးပွားရေးသမားများညီလာခံတရက်ကလေးရန်ကုန်မြို့မှာကျင်းပပြီးထောက်ခံမှုပြသခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနာမှုအထောက်ပံ့တွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်ကပို့ပေးခဲ့ပါတယ်။ဒီချိန်မျိုးမှာအနောက်နိုင်ငံတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဆုတ်ချဝေဖန်ပြီးနိုဘယ်ကြီးကြီးရဲ့ဆုကိုပြန်သိမ့်ဖို့တောင်းဆိုနေကြခြင်းအဖြစ်မြန်မာနိုင်ငံရဲ့တည်မှမှုကိုအစီအမင်းလာအောင်လုပ်နေကြတယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
ဆက်လက်ပြီးမြန်မာစစ်တပ်ကိုဖိအားပေးဖို့ဆွေးနွေးကောင်းကြီးနဲ့ The New York Times သတင်းစာရဲ့ Editor အဘောကနေကောက်နှုတ်တင်ပြလိုပါတယ်လွန်ခဲ့တဲ့ဒီနှစ်ကသမ္မတဘရက်အိုဘားမားလက်ထက်မှာမြန်မာနိုင်ငံဒီမိုကရေစီတိုးတက်မှုကြောင့်အမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ပေါ်ချမှတ်ထားတဲ့ကြမ်းရှိတဲ့တံခါးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့စဉ်ကလူခွေးအုပ်စုတွေကစောလွန်းတဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးလည်းပေါ်ဆောင်လို့မပြီးသေးတဲ့အပြင်စစ်တပ်ကလည်းအာဏာအတော်များများကိုဆက်ကင်ထားပြီးလူခွေးချုပ်ဖောက်မှုတွေလည်းရှိနေသေးတယ်လို့ထောက်ပြခဲ့ကြတာဖြစ်ပါတယ်။ခုလက်ရှိအချိန်ဒီမှာဝန်ထမ်းစရာကဒီဆိုရင်မကင်းဖြစ်မှုကြီးဟာမှန်နေတဲ့အတွက်ပဲဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ရခိုင်ပြည်နယ်မှာရှိတဲ့လူ၄သိန်းနီးပါးတို့ဟာပြီးခဲ့တဲ့သတင်းပတ်ကတဖက်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ခေါင်းဆောင်နိုဘယ်ကြီးရဲ့ဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုဝိုင်းပစ်တင်ခဲ့ကြပါတယ်တကယ်တော့ဒေါက်အောင်ဆန်းစုကြည်ဟာစစ်တပ်ကိုတိုက်ရိုက်မချုပ်ခိုင်းပါဘူးလက်ရှိရိုဟင်ဂျာပဋိပက္ခတွေတာဝန်အရှိဆုံးလေးဖြစ်ရပ်တန့်နိုင်ဖို့အာဏာအရှိဆုံးလေးဖြစ်တဲ့တဦးတီတော်သူကတော့တချို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နေဖြစ်ပါလေရိုဟင်ဂျာရေးနဲ့ပတ်သက်လို့အင်ဂျီရောကစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ပြန်ခဲ့တယ်လို့ဥရောပသမဂ္ဂကလည်းပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပြီးခုနကသမဂ္ဂလူချုပ်ရေးကောင်စီကလည်းရခိုင်ပြည်ပခအဆုံးတိုက်ရေးအတွက်ချက်ချင်းခြေလှမ်းယူဖို့တိုက်တွန်းခဲ့ပါလေ Dari Alungu, Juzuyama, Pibi Melule, Bujo Muji, Mion, Langaro, Kabaga, Batine, Yusame, Yelekanam, Piagedam, Tria, Divahu. Yamanangama, Democracy, Possa Mugu, Sitagam, Wemshamda, Lekan Lanayan, Long Nangle, Nit Nigaro, Siwaya, Dankap Bissumu, Chama Puve Pibari. Long Jungi Gonsima, Dankap Bissumugu, the Yoga, Vidu Anane, Dongbi, Becha, Nainamu, American Becca, Yu, Songa Yama Pibari. American Telodogani, Yama Sitae, Jan Pemu, Miam Damchin, Dankap Bissumu, Chama Pu, Jovan Timarelu, New York Times, Rinzaji, Edita Aboma, Yeta Tarago, Gavno Timpia, Layabarishim.
Not bat and eyelash.
Pibari, Salumanga. N-O-T, not, mahodabo, B-A-T, batka, diniyama, kriyapi, don'tabi, kadagu, solubare, E-Y-E-I-L-A-S-H, eyelash-garo, mietam, pibare, dajamalus, kabatkurunye, lunga, divegaro, mietangu, makate, tabova, chimaru, miamale, mietangu, makapu, sure, don'tshida, dorashimia, divi, pibare, ne, dajam, not bat and eyelash, idiom, divegaro, The cuckoo so what a piane, John Dwayne, Niarama, Ka Eve, Beluma, Piambi, Madom Yambu, An Alem de Salemso, Winemu, Sad Kanzajet Rigo, Mabiade, the Bob Pibari, the Nido, Palmam Pietalu, needed the Boboshi. The Donia Babelu, George Gobi de Umago, Nasin Jijayao.
Her father did not bat an eyelash when his daughter told him she's getting married. Her father did not bat an eyelash when his daughter told him she's getting married. Not bat an eyelash.
Eragaro, digrim netwe, timpiakere, idiom, atome pipari.
Tolala danye, American idiom, though, English dingans, I would not sing gaya be, urkaro, uchozandae, nyamai, don't that chepari. Yakan yo pintanaha, nyamaning and democracy pours on yego, pelauti, tikai, sinai badale. Now pian levi, nangayima, sitae, oza ana, titepu, tima lane madala.
It's damaging for several reasons. It's damaging to the international reputation.
Democracy ဖော်ဆောင်ရေးရှေ့တိုးသွားနေတဲ့အချိန်နိုင်ငံတကာမှာဂုဏ်သတင်းကိုထိခိုက်စေပါတယ်ပြည်တွင်းကအာဏာတည်ဆောက်ပုံကြောင့်ဒီမိုကရေစီအပြည့်အဝမဖြစ်သေးပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းအတိုင်းယွင့်နေတာပါဒီလိုပြည်ပမှာထိခိုက်တယ်လို့ပြည်တွင်းမှာလည်းထိခိုက်စေပါတယ် Bangladesh Nezaka Rohingya Pyatana Ha Siye Pyatana Phit Laro Sit Ka Kai Ma Re Khan Kana Ga Ni Paw Wan La Ba De Dilo Po Pi Lo Kai Ma Aun Lou La De Twe Lu Tai Wai Paw Ma Sit Ta Ye Lwan Mu Mu Go Shot Cha Twa Me So De Kaisa Ha Po Pi Lo Khak Khe La Si Ba De
Dikisa Na Pat Sa Pi Lo Dong San Su Go Naingan Da Ga Atain Wan Ga Sait Pi Lo Wei Ban Shut Cha Ni Ya Ba De Dikisa Go Ba Ma Ma Pyaw Bu Pi Lo Ta Ka Lo Dong San Su Ji Ma Ana A Ti Ba Ma Si Bu So Ya Go Dilo Na Le Ja Ba De La
Well, that, you know, she doesn't have enough authority. You're quite right. But the international community doesn't understand it because the expectations...
Namare, tuma ana apiwa mshibabu. Tereme, nainga nega taingwa inga namle babu. Mio mancha ka tebilo miyamane bale. Natao sanga yuikao puedo nga mio mancha ke jarare ga tebilo miyamlo male. Nainga nega taingwa ini ne mpinna inagu mio mange jaraba. Taingbiye chini semangu turu dreampiu namle ke jarabu. Tegero tuha soya neya shire tega teyakube simaniyaraba. စစ်တပ်ဟာစစ်တပ်နဲ့ရဲကိုယ်တော်မကအုပ်ချုပ်ရေးကိုပါထိန်းချုပ်ထားပါတယ်အဲဒါကြောင့်သူလုံနိုင်တာကအကန့်အသတ်ရှိနေပါတယ်ဒီတော့မျော်လင့်ထားသလိုဖြစ်မလာတော့နိုင်ငံတကာအတိုင်းဝိုင်းကအထူးစိတ်ပျက်ကြပါတယ်နိုင်ငံတကာမီဒီယာတွေအစ်တအာဘော်တွေကအများပြဝေဖန်တာတွေကိုဖတ်ရပါတယ်သူကတော့ဒီမိုကရေစီမိရှုတစ္ဆောင်မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လူသိရှင်ကြားဝန်ခံပြောကြားထားပါတယ် စီမီးရှုတဲ့ဆောင်ပါပဲပြီးတော့သူဟာနိုင်ငံရေးသမားစစ်စစ်တယောက်မဟုတ်ပါဘူးအတွေ့အကြုံတိတ်နေပါတယ်နိုင်ငံရေးသမားစစ်စစ်ဆိုရင်ရွေးကောက်ပွဲပြီးတဲ့နောက်မှာချက်ချင်းလုတင်တာကစစ်တပ်နဲ့ပြန်လည်တင့်မြဲရေးဖြစ်ပါတယ်ထိတ်တက်ရင်ဆန္ဒမျိုးမလုတင်ခဲ့ပါဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုလည်းမဖန်တီးတတ်ပါဘူးအခုသူဒါတွေလုတ်ခဲ့တော့စစ်တပ်ကသူ့ကိုမယုံကြည်တော့ပါဘူးသူနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဆက်ဆံရေးကတိတ်မကောင်းဘူးလို့ကျွန်တော်ထင်ပါတယ
်ဒီညမှာတချို့ကအခုရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါစစ်တပ်အကြိုက်ဖြစ်နေတယ်လို့ဆိုကြပါတယ်စစ်တပ်ကိုလူလားသူတချို့ကစစ်တပ်ပြန်ပြီးတော့အာဏာသိမ်းထိုင်အောင်စစ်တပ်ပြန်လာအောင်တမင်တကာလမ်းကြောင်းပေးနေရတယ်လို့စွပ်စွဲကြတာလေဘာပဲဖြစ်ဖြစ်ဒီအချိန်တောင်စစ်တပ်ပြန်ပြီးတော့အင်အားကောင်းလာနိုင်တယ်အာဏာပြန်ယူလာနိုင်တယ်အလားတူတော့မြင်ပါလားခင်ဗျာ
I don't know whether it's possible but I doubt it very much I don't think it's in the military's interest
ဒါတော့တိတ်မဖြစ်နိုင်ဘူးလို့ထင်ပါတယ်ဒီလိုလှုပ်လို့စစ်တပ်အတွက်အကျိုးမရှိနိုင်ပါဘူးစစ်တပ်ကနာမည်ကောင်းလိုချင်ပါတယ်သူတို့ဟာမျိုးချစ်သေးပါသူတို့မှားတဲ့အခါလဲမှားပါလိမ့်မယ်ဒါပေမဲ့သူတို့ဟာတိုင်းပြည်ရဲ့အကျိုးအတွက်အမြဲစဉ်းစားပါတယ်တိုင်းပြည်အကျိုးဖြစ်ထွန်းဖို့အတွက်ဆိုလို့ရှိရင်ရိုဟင်ဂျာပြည်ထနာကိုသူတို့တက်နေတဲ့စူးစမ်းပြီးတော့ဆောင်ရွက်နေကြပါတယ်သူတို့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ဟာဒီပြည်ထနာကြောင့်အာဏာပိုကြီးလာအောင်လုပ်နေတယ်လို့လည်းမထင်ပါဘူးသူတို့ကအာဏာကိုလိုသလောက်ရထားပြီးပါပြီ
တကယ်တော့စစ်တပ်ကသူတို့တောင်းကိုသူတို့ထမ်းဆောင်နေတယ်သူတို့တောင်းဟာတိုင်းပြည်ကိုကာကွယ်ရမယ်သူတို့ခေါ်အမိမျိုးကိုတလက်မတောင်အထိမခံနိုင်ဘူးဆိုပြီးတော့ပြောနေကြတာပါဆိုတော့အခုကိစ္စကနေဇတ်ချန်စီယိုကျိုးပေါက်လာတဲ့ကိစ္စဖြစ်တယ်အထုတ်ချာအနာကိစ္စဖြစ်လို့ငါတို့ကာကွယ်မယ်ဆိုပြီးကာကွယ်နေတာဖြစ်ပါတယ်ဒါကိုနိုင်ငံတော်ကသူတို့စစ်တပ်ပြောသလိုမြင်ကြပါရဲ့ခင
်ဗျ Well yes they have to defend the country of course they do but it is a question of the response degree
မမလည်းသူတို့တကယ်ပဲကာကွယ်ရမှာပါဒါပေမဲ့သူတို့တုံ့ပြန်မှုအတိုင်းတန်တဲ့ပတ်သက်ပြီးတော့မင်းစရာရှိလာပါတယ်သူတို့ဟာနိုင်ငံကိုကာကွယ်ဖို့လုပ်တဲ့နေရာမှာအလွန်အကျွံဖြစ်နေသလားနောက်တနည်းပြောရလို့ရှိရင်ဖိနှိပ်တဲ့လုပ်ရက်တွေမလိုအပ်ဖဲနဲ့လုပ်ခဲ့သလားဆိုတာပါပဲအချမ်းဖက်သမားတွေရဲ့လက်ချက်နဲ့လူဒါဇင်အနည်းငယ်တေခဲ့ရတာဟာစိတ်မကောင်းစရာပါဒါပေမဲ့အခုနေဆက်ဒေသမှာသူတို့လုပ်နေသလောက်ပြင်းပြင်းထန်ထန်တုံ့ပြန်စရာမလိုပါဘူးဒီအနေရရှိနေတဲ့ပမာဏနဲ့အချိုးညီတဲ့တုံ့ပြန်မှုမျိုးသာဖြစ်ရပါလိမ့်မယ်အခုလူ၄သိန်းလောက်ထွက်ပြေးရတော့အောင်လောက်တာဟာအလွန်အကျွံတုံ့ပြန်တယ်လို့ဖြစ်နေပါတယ်ဒါဟာဘာကိုဖော်ပြနေတယ်လဲဆိုတော့မြန်မာစစ်တပ်ရဲ့အနေရသူတို့အပေါ်ကြားရောက်နေတယ်ဆိုတော့ယူဆချက်ရှိနေလို့ပဲဖြစ်ပါတယ်1980ပြည်တုန်းကလည်း၄သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်1990တဝိုက်မှာတခါ၄သိန်းကျော်သူတို့အများစုကကုလသမဂ္ဂရဲ့ကြီးကြပ်မှုနဲ့ပြန်လာခဲ့ကြပါတယ်အခုအခြေအနေတွေကပိုပြီးတော့ဆိုးနေပါတယ်
စကမ်းစာ1981ဘင်္ဂလားဒေ့ရှ်လူလာရေးစစ်ပွဲကမြန်မာနိုင်ငံဘက်ကိုဘင်္ဂလားဒေ့ရှ်ကလူပေါင်း9သိန်းကျော်ဝင်လာခဲ့ပါတယ်အထူးသဖြင့်ပါကစ္စတန်နဲ့ဆက်လက်ပူးပေါင်းနေကြတဲ့သူတွေဖြစ်ပါတယ်ဒီလူတွေဝင်လာတဲ့ကိစ္စကိုမြန်မာနိုင်ငံဆရာဘင်္ဂလားဒေ့ရှ်သံမကြီးကမြန်မာနိုင်ငံဆရာဗြိတိရှ်သံမကြီးကိုဝန်ခံပြောကြားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးဗြိတိရှ်သံယုံကထွက်လာတဲ့အထောက်အကူတစ်ခုဆရာကြီးတွေ့ခုပါလားခင
် I haven't but that's understandable I mean that's why when you say the
မတွေ့ဘူးပါဘူးဒါပေမဲ့ဒါကိုနားလည်နိုင်ပါတယ်အဲဒါကြောင့်ရိညာကသူတို့ကဒီဘက်မှာအစင်အမြဲနေလာတယ်လို့ပြောဆိုကြလို့လားမွတ်စလင်လူနည်းစုတချို့အတွက်တော့မှန်ပါတယ်1689ရာစုကတည်းကနေထိုင်လာတဲ့သူတချို့ရှိတယ်ဆိုတာထောက်ထားလို့ရှိပါတယ်နောက်ပြီးတော့ British လက်အောက်မှာတုန်းကမြန်မာနိုင်ငံဟာအိန္ဒိယနိုင်ငံရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစံစဘာအထွက်တိုးအောင်အိန္ဒိယဘက်ကလူတွေအများအပြားဝင်လာခဲ့ပါတယ်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဒါတွေဟာဟိုဘက်ကလူတွေဝင်လာစေခဲ့တဲ့ဖြစ်ရပ်ကြီးတွေပါပဲ
။ဟုတ်ကဲ့။ဒါပေမဲ့ကျွန်တော်ကအဲဒီကိုလိုနီခေတ်တို့ဘာလို့မပြောလို့တော့ထားလိုက်ပါတော့1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကလူ9သိန်းလောက်ဒီဘက်ကိုဝင်လာတဲ့ကိစ္စနဲ့ပတ်သက်ပြီးပြောချင်တာ
ပါ။ Yeah, but how many people went back to Bangladesh after independence? Do we know that?
No.
No, we don't know. So we know, yes, I'm sure some stayed.
အဲ့ဒီထဲကဘယ်နှယောက်ပြန်သွားခဲ့ကြတယ်လဲဆိုတာကိုသိရသလားမသိရဘူးမလားထားပါတော့သူတို့ပြန်မသွားပဲနေကြတယ်ပဲထားပါဦးသူတို့ကတော့နိုင်ငံသားမဖြစ်ထိုက်တာသိကြပါတယ်ဒါပေမဲ့မြန်မာနိုင်ငံထဲမှာမွေးဖွားလာတဲ့သူတို့ရဲ့သားသမီးတွေကြတော့ဟော
ဟုတ်ကဲ့ကျွန်တော်ကအဓိကပြောချင်တာကဒီလိုပါဆရာကြီး1981 ဆိုတာဟာကမ္ဘာပေါ်မှာမီဒီယာနဲ့သိထွန်းကားနေတဲ့အချိန်အဲ့ဒီဘင်္ဂလားဒေ့ရှ်စစ်ပွဲဆိုတာကိုလည်းနိုင်ငံတော်ကမျက်စိတောက်တောက်ကြည့်နေကြတဲ့ဖြစ်ရပါအဲ့ဒီအချိန်ကလူပေါင်း5သိန်းကျော်တစန်တော့ရဲ့နေပါဒီဘက်ကိုဝင်လာတာကိုထိုးထွန်းကားကြတော့ဘယ်သူမှဘာမှလည်းမပြောခဲ့ရဘူးမြန်မာအစိုးရလည်းမကန့်ကွက်ခဲ့ဘူးနိုင်ငံတော်ကလည်းဘာကြောင့်မပြောခဲ့ကြဘူးလဲဆိုတာကိုပြောချင်တာပါအခုကျမှဘာကြောင့်အေးစီးပြောနေကြလဲဆိုတာပြောချင်တာ
You make a good point there
ဟုတ်ပါတယ်ဒီနေရာမှာခင်ဗျားထောက်ပြတဲ့ချက်မှန်ပါတယ
်နောက်နိုင်ငံသားပြည်ကိစ္စမှာအဓိကအဖူးအဖြစ်ဖြစ်နေတာကတော့ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပါတယ်ရခိုင်လူမျိုးတွေကမကဗမာအပါဝင်ပြည်ထောင်စုသားအများအပြားကဒီနာမည်ကိုလက်မခံကြပါဘူးမြန်မာပြည်ထောင်မွတ်စလင်တချို့တောင်မှဒီနာမည်ကိုလက်မခံကြပါဘူးဒါပေမဲ့ဒီလူတွေကသူတို့လူချင်းတဲ့နာမည်ခေါ်မှသာလျှင်နိုင်ငံသားအစည်းအဝေးပြည်ကိုလက်ခံမယ်ဆိုပြီးတော့တင်းခံနေကြတာပါခင်ဗျာ
Now early in independence they some of the Muslims on the Bangladesh border wanted independence.
လူနေရေးအစောပိုင်းကလာတုန်းကတော့ဒီဘင်္ဂလားဒေ့ရှ်နဲ့ဇက်ကမွတ်စလင်တချို့ဟာဒီတီးခြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့လိုလားခဲ့ကြပါတယ်။အဲ့ဒီကိစ္စကတော့ပြီးသွားခဲ့ပါပြီ။ဒါပေမဲ့သူတို့ကအခုကိုယ်ပိုင်အုပ်ချုပ်ရေးကိုလိုချင်နေကြပါတယ်။ပြဿနာကသူတို့အနေနဲ့ဒီလိုကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေထူထောင်နိုင်ဖို့အတွက်ရောနိုင်ငံသားဖြစ်ခွင့်ရရှိဖို့အတွက်ရောတိုင်းရင်းသားတရက်ဖြစ်ဖို့လိုအပ်နေပါတယ်။1980နိုင်ငံသားဥပဒေကလည်းအတိမတ်ပြုတိုင်းရင်းသားမဟုတ်ရင်သူတို့ရဲ့ဘိုးဘွားဆင်ဆက်ဟာ1823ခုကတည်းကမြန်မာပြည်မှာအခြေချနေထိုင်ခဲ့ပြီးသားဖြစ်ရမယ်လို့ဆိုထားပါတယ်။အဲ့ဒီလိုနေခဲ့တဲ့ဆိုတာတကယ်တမ်းကျတော့ဘယ်သူမှတက်တည်မပြနိုင်ပါဘူး။ဆိုတော့ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်နေပါတယ်။နိုင်ငံသားလည်းမဖြစ်နိုင်ပါဘူး။စစ်တပ်ကရောမြန်မာပြည်သူတွေကပါသူတို့ကိုအပယ်ခံတယ်လို့ဆက်ဆံကြပါတယ်။
ဒါမဲ့ချီအခုသူတို့ကို1982နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ထိုက်သူကိုနိုင်ငံသားပေးမယ်လို့လုပ်ပါတယ်အဲ့ဒါကိုသူတို့ကလည်းသူတို့ကြိုက်တဲ့နာမည်ကိုမခေါ်တဲ့အကြောင်းတော့လက်မခံဘူးညစ်
စင် Question is if they are given citizenship you're not given the citizenship as a Muslim or a Buddhist or a Christian or anything else you're given
ဒီလိုနိုင်ငံသားပေးမယ်ဆိုတာမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်စသဖြင့်ခွဲခြားပေးအပ်ရတာမဟုတ်ပါဘူးမြန်မာတမရနိုင်ငံအတွင်းမှာနေထိုင်သူအနေနဲ့ပြရတာပါနိုင်ငံသားနာမည်ပဲလိုတာပါဘာသာရေးတို့ဘာတို့ဖော်ပြเสียမလိုအပ်ပါဘူးဘယ်လူမျိုးဘယ်ဘာသာဝင်ဆိုတာဖော်ပြတာကိုနိုင်ကမှတ်ပုံနဲ့ကပ်ပြားရဲ့အားနည်းချက်တရဖြစ်နေပါတယ်ဘယ်နိုင်ငံမှမဆိုအဲ့ဒီလိုမဖြစ်တင်ပါဘူးလူတွေဟာကိုးကွယ်ကြတာကိုကိုးကွယ်မယ်ဘယ်ဘာသာမှမကိုးကွယ်ရင်လည်းပဲနေလို့ရပါတယ်ဒါတွေကိုဖော်ပြနေရတယ်ဆိုတာဟာခေတ်တနိုင်ငံသားဖြစ်ရေးဆိုတာကိုလွဲမှားစွာသတ်မှတ်ထားခြင်းသာဖြစ်ပါတယ်အဲ့ဒီ1980မှာဒေါက်တာမောင်မောင်ရေးဆွဲခဲ့တဲ့နိုင်ငံသားဥပဒေဟာအတော့ကိုလွဲမနေတဲ့ကိစ္စဖြစ်ပါတယ်
။မဟုတ်ဘူးရင်ကပ်ပြားမှာအဲ့လိုလူမျိုးဘာသာစတာတွေကိုဖော်ပြတာ1982နိုင်ငံသားဥပဒေမတိုင်ခင်ငယ်ရာရှိခဲ့တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ငယ်ငယ်တုန်းကအဲ့ဒီဥပဒေမပေါ်ခင်ကျွန်တော်ကအမျိုးသားမဟုတ်ဘူးရင်ကပ်ပြားရခဲ့ပါတယ်။အဲ့ဒီကလေးကကျွန်တော်တို့ဘယ်လူမျိုးဘယ်ဘာသာဆိုဖော်ပြတာ
Problem is then the question of ethnicity is not one that is always one sided
အဲ့ဒီလိုဆိုလို့ရှိရင်ဘယ်လူမျိုးဘယ်တိုင်းသားဆိုတာအများရန်တစ်မျိုးတည်းပြက်ပြက်သားသားရှိနေတာမဟုတ်ပါဘူးဆိုပါစို့ကချင်နဲ့ရှမ်းလက်ထပ်ထားကြတယ်ကရင်နဲ့ဗမာလက်ထပ်ထားကြရင်ကောဒါတွေဟာနိုင်ငံသားကိစ္စမှာအဓိကကြတဲ့ပြဿနာတွေဖြစ်ပါတယ်တကယ်တော့ကျွန်တော်ဖြစ်စေချင်တာကဒီဘယ်တိုင်းသားဘယ်ဘာသာဝင်ဆိုတာကိုဖော်ပြမထားတဲ့မှတ်ပုံတွေကပ်ပြားပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသား135မျိုးဆိုတာလေတိုင်းသားတွေအင်အားကြီးကြီးမားမားမရှိစေချင်လို့တမင်လုတ်ခဲ့တဲ့နိုင်ငံရေးပြည်ရဲ့ဒီ political tactics တာဖြစ်ပါတယ်ချင်းတမျိုးထဲမှာ53မျိုးခွဲရတာဟာတိတ်ပဲကင်းမဲ့နေပါတယ
်ဆိုတော့နောက်ဆုံးအနေနဲ့ဆရာကြီးအခုလက်ရှိအခြေအနေပြည်လဲရေးအတွက်လုပ်တင်တာပြော
What can happen now and I don't believe it will happen would be for
အခုလောလောဆယ်မှာလုပ်တင်တာကိုပြောရမယ်ဆိုရင်တော့အစိုးရကဒီဒေသစီကိုကုလသမဂ္ဂအခက်ခတ်တွေကိုတောခွင့်ပေးတင်ပါတယ်ပြီးတော့ဒီအကြမ်းဖက်မှုကင်းမဲ့ရေးအတွက်အမခံပေးတယ်မှာလေဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူ
းဦးကျော်စံသားရဲ့မြင့်မောက်ရေးရာသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍမှာမှတ်တမ်းရုပ်ရှင်ဒါရိုက်တာမလေးတီတာရဲ့အမြင်တွေကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားတာပ
ါကိုရက်တီစင်တန်ရဲ့ပတ်ဝန်းကျင်ကိုကောင်းမွန်အောင်ဖန်တီးဖို့ကိုမတောင်းမရှိရဲ့လို့ကျွန်တော်ယုံကြည်ပါတယ်။အဲ့လိုဖန်တီးရမှာနီလမျိုးစုံနဲ့ဖန်တီးနိုင်ပြီးတော့ကျွန်တော်ကတော့ပတ်တန်ရုပ်ရှင်နဲ့ဇလန်းတို့ရိုက်ကူနေသူတစ်ယောက်အနေနဲ့ရုပ်သံပိုင်းဆိုင်ရာနီလနဲ့ကိုပတ်ဝန်းကျင်ကိုကောင်းဖန်တီးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ယုံကြည်တဲ့အကြောင်းအရာလေးဝင်မြချင်ပါတယ်။အမှုပညာပါဝင်နေဖြစ်စေမပါဝင်နေဖြစ်စေဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်သံစီစဉ်တွေကကျွန်တော်ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့အ
pyu mu tbo tha yong chi che khan za che ne ti pinya ye paw ma ta ya mu ri shi ye a ri ta ya mu ri ya chi de pritat ye atat ywe lakkhan nai mu sin za nyen sa de paw ma mu ti pi lo ma lam mu mu ri ta ya mu ri ya a nei ne mya shi ba de ta le u ma ni ne so yin korea ka ri myama tv season ma pa la pi ye naw ma အဖို့အစား fashion အစားစားစားရဲ့အပြောင်းလဲမှုတွေကိုလူငယ်ချားမှသိစားတွေ့လာရတယ်။အဲ့ဒီလူမျိုးလူတော်တော်များများကအကြောင်းအရာတစ်ခုပေါ်ကိုလက်ခံမှုတွေများလာတဲ့အခါမှာဆိုရင်အဲ့ဒီလက်ခံမှုတွေကနေစုပြီးတော့မှလူမှုပတ်ဝန်းကျင်ဆိုင်ရာ PR ကိုမထုတ်ပေးနိုင်တယ်လို့ကျွန်တော်မြင်မိတယ်။ဥပမာပြောရမယ်ဆိုရင်အရင်တော့ဆိုရင်မြန်မာပြည်မှာအမျိုးသမီးတွေစကတ်တိုးဒါမှမဟုတ်ခေါင်းဝန်းတိုးတဲ့အခါမှာပတ်ဝန်းကျင်ကနေပြီးတော့အနုလက္ခဏာဆောင်တဲ့အမြင်မျိုးတော်တော်လေးရပါတယ်။ခုဆိုလို့ရှိရင်ကိုရီးယားကားရဲ့လမ်းမမှုနဲ့အဲ့ဒီအမြင်မျိုးတော်တော်လေးပြောင်းလာတာကိုတွေ့ရတယ်။အပေါင်းလက္ခဏာနည်းနည်းကြည့်ရင်မြမပတ်ဝန်းကျင်မှာရှိနေတဲ့ဒီအမျိုးသမီးနဲ့အဝတ်စားဆိုင်ရာကန့်သက်ချက်ဆိုတဲ့လူမှုဖျားပြဖို့တော့ကိုရီးယားကားရဲ့အတော်အသင်ကိုတိုက်ထုတ်လိုက်နိုင်တယ်လို့ယူဆလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးထုတ်လုပ်တဲ့သူတွေကကိုပတ်ဝန်းကျင်ကိုပုံဖော်တဲ့နေရာမှာဟိုအဓိကကြရတဲ့နေရာမှာရှိပြီးတော့မှကိုဖန်တီးထုတ်လုပ်လိုက်တဲ့ season ဇက်ကာအမှုပညာအကြောင်းအရာနဲ့တဆင်အနုလက္ခဏာဆန်တဲ့လူမှုပတ်ဝန်းကျင်ဆိုင်ရာ PR မျိုးမဖန်တီးမိဖို့အတွက်တာဝန်ယူဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။အခုဆိုရင်မြန်မာပြည်မှာ TV channels တွေများလာတယ်။ပြီးတော့ပြည်သူတွေနဲ့ဆိုလို့ရှိရင်လည်းဟိုလူ့တန်စီစင်နေလက်လမ်းမီမှုတွေတိုးတက်လာတယ်။အဲ့လိုချိန်မှာဒီဟိုပြည်သူတွေစီကိုရောက်သွားတဲ့ဒီလူ့တန်စီစင်ကြီးဗီဒီယိုတွေကနေပြီးတော့မှအဆက်တန်ရှိတဲ့ကောင်းမွန်တဲ့အကြောင်းအရာတွေဖြစ်ဖို့အရေးကြီးပါတယ်။အတူယူမမားသွားတဲ့အစီအစဉ်မျိုးပေါ့နော်အထူးသဖြင့်ကျွန်တော်တို့လူမှုပတ်ဝန်းကျင်ကိုပိုကောင်းအောင်ပတ်မှုပေးနိုင်မဲ့ဟိုအစီအစဉ်မျိုးတွေဖြစ်ဖို့ရည်ကြီးပါတယ်။ကြည့်တဲ့ပရိသတ်တွေကခုဆိုရင်အသိပညာအမြင့်ဖွင့်တဲ့အစီအစဉ်တွေပေါ်ထွက်လာသလိုပဲဟိုပတ်ဝန်းကျင်ကိုအစိတ်တောက်ဖြစ်စေမဲ့အကြောင်းအရာတချို့တွေကိုလည်းပဲရှိနေပါသေးတယ်။ဥပမာခုနည်းနဲ့ဆိုရင်ကျွန်တော်ရွာပြောက်ဦးလိုကိစ္စအညာကြီးတဲ့ဖြစ်တဲ့အရွာမှာလူကြီးကလေးပါဝင်ကြည့်နေတဲ့ဗီဒီယိုတစ်ခုတွေ့ရတယ်။လူရှင်တော်တွေကမျက်မမြင်နားမကြပိုလီကိုစတဲ့ဒီမတန်ဆွမ်းမျိုးသမီးတွေယောက်ျားလူချင်းတွေပုံမျိုးဟာသားလို့ပုံပေါ်ထားတယ်။ကြည့်နေတဲ့ပရိသတ်ကလည်းပဲသဘောကျရင်မောနေတာ။ဝန်နဲ့ဆက်ကောင်းတာသဘောကျရတာလက်ခံတာပေါ့နော်။တိတ်နေနေနေမတွေးမိတာလည်းပါတာပေါ့။အဲ့ချိန်မှာကျွန်တော်တွေးမိတာအဲ့ရွာမှာအဲ့လူမျိုးမတန်ဆွမ်းမျိုးသမီးပေါ့အထူးသဖြင့်ကလေးသာရှိမယ်ဆိုရင်ကလေးချင်းလူရှင်တော်သုံးတဲ့စကလုံးနေနဲ့လောင်းပြောင်တော်မျိုးခံရနိုင်နေ။အတန်းစားမျိုးသမီးတွေဆိုရင်လည်းဒီလိုပဲလားလို့ဒီကြည့်နေတဲ့ကလေးပြိတ္တတရားလည်းပဲမသိများမဲ့အမြင်မျိုးတွေမြင်လာနိုင်တယ်။အဲ့ချိန်မှာအဲ့လိုမတန်ဆွမ်းမိန်းကလေးမျိုးအဲ့ဒီရွာမှာပေါ့ဝန်းကျင်မှာရှိနေခဲ့ရင်သူဘလို့ကြီးပြင်းမှာလဲလို့လည်းတွေးမိရပေါ့။အဲ့တော့ဒီစီစဉ်မျိုးကချစ်ရှုတဲ့သူတွေခဏတိုင်ရင်မပြောရှင်းနိုင်နိုင်မယ်လို့လူမှုပေါ့ဝန်းကျင်တွေအစိတ်တွေပါနေတဲ့စီစဉ်မျိုးလို့ကျွန်တော်ယူဆရပေါ့။ဒါကြောင့်ဖန်တီးတဲ့သူတွေကကြည့်ရှုသူပြိတ္တလိုလက်ခံသွားမလဲဆိုတော့နောက်ဆက်တွဲဖြစ်လာမယ်အကျိုးတရားမှုတွေကိုတောင်းယူစဉ်းစားကြဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရပါပါ VOA American တန်ကအစီအစဉ်နဲ့ဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်တာရှင်များခင်ဗျာအစာရေးစားငတ်မှုမှုဆိုတာဟာဆင်းရဲလို့ဖြစ်လာရတာပါဒါပေမဲ့ငတ်မှုမှုကြောင့်လည်းဆင်းရဲခြင်းကိုဖြစ်စေပါတယ်။အစားအစာနဲ့အဟာရတက်အပြည့်အဝမရရသူတွေဟာဆင်းရဲမွေးတည်မှုကနေရုံးမထွက်နိုင်ကြပါဘူး။နိုင်ငံတော်တော်များများကအမျိုးသမီးတွေဟာစိုက်တက်ပြိုလဲကြပေမဲ့တင်းနှန်းနေမြေနဲ့အကျွေးရလိုအခြေအနေတွေကနေပါလှပါတယ်။ပရိပခါတွေနိုင်ငံရဲ့အရင်းမြစ်တွေပေါ်စီမံခန့်ခွဲမှုညံ့ဖျင်းတာတဘာဝဘေးအန္တရာယ်တွေကြောင့်ရွှေ့ပြောင်းနေထိုင်နေကြရတာစီးပွားရေးဗန္နာရေးပြဿနာတွေကြောင့်အလုပ်ထုတ်ခံရတာစတဲ့အခြေအနေတွေကြောင့်ဆင်းရဲသွားရကနေငတ်မမှုကိုရင်ဆိုင်ကြရပါတယ်။ဒီတန်နေရာတွေကိုကျော်လွှားနိုင်စေဖို့အတွက်ကဘာအနှံ့ကဆင်းရဲမွေးတည်မှုစားလောင်မွတ်တည်မှုနဲ့အာဟာရဓာတ်မပြည့်ဝမှုစသဖြင့်ဓာတ်တွေရောပါသွားစေဖို့ဥတည်ပြီးတော့ American ပြည်တော်စုကအနာဂတ်အတွက်ဖြည့်တင်းရေးအစီအစဉ် Feed the Future Initiative အစီအစဉ်ကို2010မှာစတင်ပြီးတော့ပြုလုပ်ခဲ့ပါတယ်။ အသေးစားလေသမားတွေအတွက်ယူရပြီးစိုက်ပျိုးရေးလုပ်ငန်းတွေမှာယင်းနှိမ့်နှံတာတွေအစာရေစာလောင်းကားမှုရှိစေရေးစီမံကိန်းတွေကိုအထောက်အကူပေးတာစီးပွားရေးနဲ့ကုန်သွယ်မှုကိုအားပေးတာတွေလှုပ်ဆောင်နေပါတယ်အမေရိကန်ဆိုရဟာအာဖရိကအာရှတောင်အမေရိကစတဲ့ဒေသတွေကနိုင်ငံပေါင်း19နိုင်ငံကိုအဆင့်တန်း5ခုခွဲပြီးတော့ဒီအစီအစဉ်မှာပါဝင်တဲ့နိုင်ငံတွေအဖြစ်ရွေးချယ်တက်မှတ်ပါတယ်2010ခုနှစ်ကစတင်ပြီး Feed the Future အစီအစဉ်မှာရွေးချယ်ထားတဲ့နိုင်ငံတွေမှာနေထိုင်ကြတဲ့လူပေါင်း9000ကိုစည်ရဲမွေးတည်မှုအခြေအနေကနေဆွဲထုတ်နိုင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့2016ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံစိတ်ချမှုအဲ့ဥပဒေက Feed the Future ရဲ့ချင်းကပ်လှုပ်ဆောင်နေမှုနဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံမှုရှိစေရေးယင်းနှိမ့်နှံရေးအခမ်းအနားတစ်ခုတကားဖွင့်ပေးထားပါတယ်။အမေရိကန်အစိုးရကအကောင့်ထည့်ဖော်တဲ့ကမ္ဘာတဝန်းစားနပ်ရိက္ခာလုံခြုံမှုရှိစေရေးဗျူဟာမှာ Feed the Future အစီအစဉ်ကဒုတိယအဆင့်ထဲကိုရောက်ရှိနေပြီဖြစ်ပါတယ်။ USAID အဖွဲ့ရဲ့အုပ်ချုပ်ရေးမှူး Mark Green ကဘင်္ဂလားဒေ့ရှ်Ethiopia, Ghana, Guatemala, Honduras, Kenya, Mali, Nepal, Niger, Nigeria, Senegal, Uganda စတဲ့နိုင်ငံတွေဟာ Feed the Future အစီအစဉ်ရဲ့ဒုတိယအဆင့်မှာပါဝင်တဲ့တိုင်းပြည်တွေဖြစ်တယ်လို့ဩဂုတ်လ31ရက်နေ့ကကြေညာခဲ့ပါတယ်။ဒီနိုင်ငံ12နိုင်ငံဟာ Feed the Future ရဲ့ဒုတိယအဆင့်မှာပါဝင်ပြီးရေရှည်စင်ဆက်မပြတ်ဖွံ့ဖြိုးရေးအတွက်အာရုံစိုက်မြင့်တင်လှုပ်ဆောင်ပေးမှာဖြစ်ပြီးပါဝင်တဲ့လက်တွဲပေါ်တွေနဲ့တကွပူပေါင်းကအစိမ့်မြင့်စိုက်ပျိုးရေးကနေတိုင်းပြည်ရဲ့စီးပွားရေးကိုနှိုးဆွပေးပြီးတော့စည်ရဲမွေးတည်မှုကနေကင်းလွတ်စေဖို့ဖြစ်တယ်လို့ Mr. Green ကပြောပါတယ်။ Feed the Future အစီအစဉ်ကဆာလောင်မွေးတည်မှုနဲ့စည်ရဲမွေးတည်မှုအရင်းမြစ်ကိုဦးတည်ပြီးတော့ဖော်ထုတ်ပြမှာဖြစ်ပါတယ်။ရေရှည်ရင်းနှီးမြှုပ်နှံမှုနဲ့ရေခမ်းခြောက်မှု၊ငတ်မမှုဘေးတခြားသောသဘာဝဘေးအန္တရာယ်ကိုလွတ်မြောက်စေတဲ့လူအတိုင်းဝန်းကိုတိဆောက်ပြီးတော့အရေးပေါ်အစားအစာပေါ်မှီခိုနေရတဲ့အခြေအနေကိုရော့ပါတောစီမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ရှိပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဦးကျော်စံသာပြောပြပါမယ
်။အခုတင်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကူစားမြန်မာနိုင်ငံရဲ့ဒုတိယသမ္မတဦးဟင်နရီဗန်စီယူကမိန့်ခွန်းပြောကြားနေပါတယ်။သူပြောကြားတဲ့အထက်မှာအဓိကအချက်တွေကတော့နေရက်စွန့်ခေါ်သွားသူတွေရဲ့အတ္တိဒုက္ခကိုနိုင်ငံတကာအစိုင်းဝိုင်းနဲ့အတူမြန်မာအစိုးရကစိုးရင်ပြီးစိတ်မကောင်းဖြစ်မိကြောင်းအကြမ်းဖက်မှုတွေကိုချုပ်ထားကြောင်းပြောသွားခဲ့ပါတယ်။ဒါအပြင်လူညုံရေးဆောင်ရွက်တဲ့နေရာမှာစီကံစနစ်နဲ့အညီလှုပ်ဆောင်ဖို့မဆက်ဆံသူတွေကိုမထိခိုက်စေအောင်သတိထားဆောင်ရွက်ဖို့လည်းပြောကြားထားတယ်လို့ဆိုပါတယ်။လူခွင့်ရေးချိုးဖောက်မှုတရားဥပဒေစိုးမိုးမှုကိုဖောက်ဖျက်တဲ့သူဘယ်သူမှဆိုအရေးယူသွားမယ်လို့လည်းပဲဒုတိယသမ္မတဟင်နရီဗန်စီယူကပြောကြားတော့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အခြေအနေဟာသူတို့အစိုးရတက်လာတဲ့အချိန်ကစပြီးဦးစားပေးဆောင်ရွက်လာခဲ့တဲ့ကိစ္စတရားဖြစ်တယ်လို့လည်းပြောကြားပါတယ်။အခုလောလောဆယ်မှာအဓိကဦးစားပေးဆောင်ရွက်နေတဲ့ကိစ္စကတော့ဆာနာမှုအထောက်ပံ့တွေဖြန့်ချိပေးရေးဖြစ်တယ်လို့ပြောကြားတော့ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအစိပ်ပိုင်းတစ်ခုဖြစ်တဲ့ပေါ်တိုရီကိုမှာနှစ်ပေါင်း80အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း3000ခွဲဓာတ်အပြတ်တောက်သွားခဲ့ပါတယ်။တနာကြီးမိုင်115မိုင်အထိတိုက်ခတ်ခဲ့တဲ့ဟာရီကိန်းမာရီယာကြောင့်လူနေအိမ်ယာတွေရာနေကြီးပျက်စီးပြီးရေကြီးမြေပြိုမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီမွန်တိုင်းကြောင့်ကရီဘီယံကျွန်းစုတစ်ဝိုက်လူအနည်းဆုံး9ဦးသေဆုံးခဲ့ပြီးဗိုလ်ထုမင်းကတော့ပေါ်တိုရီကိုကမ်းခြေကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার ထိန်းချုပ်ရေး2015နိုင်ငံကသဘောတူစာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်မထွက်ဘူးဆိုတာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ချက်ချပီးဖြစ်တယ်လို့ဆိုပါတယ်။သူရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆူခဲ့ပေမဲ့အီရန်ရဲ့အကြမ်းဖက်မှုသွေးထက်တန်ရုံမှုစုပမှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အပြင်းထန်တင်ထုတ်ထားခဲ့တာဖြစ်ပါရဲ့ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလှိုင်းနှုန်းမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအနေနဲ့ကင်းပြီးပျော်ရွှင်ပွေနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.